ကရင်ပြည်နယ်ကျိုင်းစစ်ကြီးမြို့နယ်ခလဲတကိုနိုင်ကြီးရွာအုပ်စုဘက်ကိုစစ်ကောင်စီကဒီရက်ပိုင်းစစ်ကြောင်းဇက်တိုက်ထိုးနေတယ်လို့ဒေသခံတွေကပြောပါတယ်။မနေ့ကညပိုင်းအထိလက်နက်ကြီးလက်နက်ငယ်တွေနဲ့ကျေးရွာတွေထဲမှာပစ်ခတ်နေတာကြောင့်ကျေးရွာ9ရွာထက်မင်းကထောင်ထဲချီတဲ့ရွာသူရွာသားတွေဘေးလွတ်တန်းရှောင်နေကြရတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေသူတူကဇီဝီကိုအခုလိုပြောပါတယ်
ရွာပေါင်း9ရွာကဒေသခံလူထုတွေဆက်ပြီးတော့စစ်ပြီးတိုင်းချောင်းတာပေါ့စစ်ကောင်စီကစစ်ကြောင်းထိုးလာတယ်ပေါ့လေအဲ့ဒီကလေးတခုနဲ့တိုက်နေဧရိယာတခုနော်ပေါ့အဲ့ဒါကြောင့်မို့စစ်ကြောင်းတွေကတော့ဒေလူရတိတိဆိုတော့တိုင်းချောင်းကြတာပေါ့ခမိုင်းလူကြီးထောင်ကျော်တာပေါ့ပြန့်ကျဲနေတော့အင်းကြတော့မရသေးပေါ့လေစင်ညာစစ်ကြောင်းနဲ့ထိုးလာတဲ့အပြင်မြေယုံညပါတီမုံပြီနဲ့အပြီးအမြောက်တန်းရန်နေပြီးတော့လေအဲ့ဒီရွာဒီမှာလက်နက်ကြီး30မမတွေနဲ့နေတာလိုင်းထိုးတော့မြေယုံညဆိုတော့ဒေသခံလူထုတွေကဒီလိုမရေဘူးလေအေးရဖြစ်တယ်ဒီကကျစီမှုရှိတာကိုလေညတော်ကလည်းလည်းကြီးသူလည်းကြီးကန်ချားရတဲ့ရမှာညတော်ကနန္ဒထုံရမှာလည်းကြီးတလုံးကြသေးတယ
်မွန်ကရင်နယ်ဆက်ဖြစ်တဲ့မွန်ပြည်နယ်မုရုံမြို့နယ်အဘိရွာမှာအခြေဆိုင်တဲ့အမြောက်တက်318တန်ရင်းကနေကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်ခလဲတကိုနိုင်ကြီးရွာအုပ်စုဘက်ကိုလှမ်းပစ်လာတာလို့သူကပြောပါတယ်ခလဲတကိုနိုင်ကြီးရွာအုပ်စုဟာအဘိကြီးရွာရဲ့တောင်ဘက်ချမ်းမှာရှိတာပါအခုလိုတိုက်ပွဲတွေကြောင့်ပြီးခဲ့တဲ့ဇွန်လ28ရက်နေ့ကစပြီးတော့ဒေသခံတွေအိုးအိမ်တွေကိုစွန့်ခွာထွက်ပြေးနေရပြီးစစ်ပြည်ဒုက္ခသည်တွေတနေ့တခြားပုံများလာတယ်လို့စစ်ဆောင်တွေကိုအကူအညီပေးနေတဲ့သူတွေကပြောပါတယ်။တကွန်းတိုင်းရွာကန်စစ်ပြည်ဒုက္ခသည်တို့ကတော့လက်နက်တန်တွေကြားကနေပြီးတော့အသက်ဘေးလွတ်အောင်ထွက်ပြေးရတဲ့အကြောင်းကိုအခုလိုပြောပါတယ်
။ဟိုညတာမူတို့အိမ်မှာပြန်အဲ့ဒါအလုံးငယ်စစပဲပြေးရတာသမီးရဲ့မပြောနဲ့တောင်ပေါ်မှာလာပဲနေရလဲမလို့မသိဘူးအလုံးကြီးရတော့ဘယ်ကလာလဲတော့မသိဘူးအဲ့ဒီညအိမ်မှာနေတော့အိမ်မှာတညပြန်အဲ့ဒါအဲ့ဒီအလုံးသေးတွေလော်လိုက်တာမူတို့ပြေးလိုက်တာလူမထိတာနည်းနည်းပဲအခုတိတ်ဆက်ရမဟုတ်သေးတော့ပေါ့အဲ့ဒီပြေးတဲ့အချိန်မှာသနာတန်ကပလပလပလဆိုတော့မထိတာနည်းနည်းပဲလေဆက်ရမပြောနဲ့တော့လိုက်တာညေတော့မကြတကြပဲအဲ့ဒီည
ကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်မှာကရင်မျိုးသားလူမျိုးရေးတက်မတော် KNL ပါဝင်တဲ့ဒေသကာကွယ်ရေးပူးပေါင်းတပ်တွေနဲ့စစ်ကောင်စီကြားနှစ်ဖက်တိုက်ပွဲတွေနေ့စဉ်လူလူဖြစ်နေတာပါစစ်ကောင်စီတပ်တွေရှိတဲ့နေရာတိုင်းမှာတိုက်ပွဲတွေဖြစ်နေတယ်လို့စစ်ဘေးဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်
နဖက်တပ်ပေါ်ရှိတယ်ကျန်စက်ကြီးမှဆိုရင်စက်ကြီးမျိုးပေါ်မှာရောခွဲတကွနာရက်ခမ်းမှာတကွနာရွာရက်ခမ်းမှာချစ်ကုတ်ကြော်ရဲစစ်ကောင်စီတပ်ဖွဲ့တွေနဲ့ရောဒီလိုနောက်အနိုင်ကွေးလူရှန်တောင်စုံနောက်မူမီနဲ့အမြောက်တအဲ့လိုပေါ့တိုက်ပွဲတွေကတနတ်တကြီးရပေါ့တနေရာတည်းမဟုတ်အကုန်လုံးကပတ်ချလဲဖြစ်နေတာပေါ့စစ်ကောင်စီရှိတဲ့နေရာအကုန်လုံးတိုင်းမှာတိုက်ပွဲရှိတာပေါ့မနေ့ကညကတော့ဖြစ်တယ
်ပြီးခဲ့တဲ့ဇန်နဝါရီလအစောပိုင်းတုန်းကကျိုင်းစစ်ကြီးမျိုးနယ်မှာနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့ပြီးတော့စစ်ကောင်စီဘက်ကလက်နက်ကြီးပြင်လေကြောင်းကနေပါပစ်ခတ်တိုက်ခိုက်တာကြောင့်ဒေသခံအများစုအိုးအိမ်စွန့်ခွာပြီးတော့ဘေးလွရာထွက်ပြေးတိမ်းရှောင်နေကြတာပါတိုက်ပွဲအခြေအနေတည်ငြိမ်သွားရင်နေရာပြန်လာလိုက်အခြေအနေတင်းမာရင်ပြန်ပြေးလိုက်နဲ့ဒေသခံတွေဟာမကြာခဏတိမ်းရှောင်နေကြရတာလည်းဖြစ်ပါတယ်ကျိုင်းစစ်ကြီးမျိုးနယ်မှာစီရေးအခြေအနေတင်းမာတိုင်းအဘိရွာအမြောက်တက်318တန်ရင်းကလက်နက်ကြီးတွေနဲ့မကြာခဏပစ်ခတ်တိုက်ခိုက်တာကြောင့်အမြောက်တက်နားမှာနေတဲ့အဘိရွာကန်တွေနေမမနေရဲပဲထွက်ပြေးနေရတယ်လို့လေရွာကန်တွေကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းကကျိုင်းစစ်ကြီးမျိုးနယ်ဘက်ကိုရိခါပိုးတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တဦးပြစ်တက်ခံရပြီးတဲ့နောက်ပြစ်ခတ်တိုက်ခိုက်မှုအခြေအနေတွေပုံဆိုးလာတယ်လို့အဘိရွာကန်တဦးက VOA ကိုပြောပါတယ်လက်တလုံးမှာတော့ဘေးလွတ်ရာတင်းရှောင်နေရတဲ့စစ်ပြည်ဒုက္ခသည်တွေအတွက်စားရေးတောက်ရေးစေဝါးစားတဲ့အကူအညီမျိုးစုံလိုအပ်နေတယ်လို့စစ်ဆောင်တွေနဲ့သူတို့ကိုကူညီနေတဲ့သူတွေကပြောပါတယ်ရှင်